မေရိကန်သမ္မတဟောင်းဂျီမီကာတာဦးဆောင်တဲ့ The Elder ဆိုတဲ့အဖွဲ့ဝင်၃ဦးပါကိုယ်စားလှယ်အဖွဲ့ရဲ့မြန်မာပြည်ခီးစဉ်နောက်ဆုံးရသတင်းတွေတင်ပြပေးပါမယ်။ငြိမ်းချမ်းရေးနဲ့လူအခွင့်အရေးတိုးတက်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုလှုပ်ဆောင်ပေးနေတဲ့ The Elders လို့ခေါ်တဲ့အထင်ကရပုဂ္ဂိုလ်များအဖွဲ့ဟာဒီကနေ့မြန်မာသမ္မတဦးသိန်းစိန်အပါအဝင်အစ်မြင့်အစိုးရအရာရှိတွေနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒီကိုယ်စားလှယ်အဖွဲ့ကတော့ Nobel ငြိမ်းချမ်းရေးဆုရှင်လည်းဖြစ်အမေရိကန်သမ္မတဟောင်းလည်းဖြစ်တဲ့ဂျီမီကာတာကဦးဆောင်လာခဲ့တာဖြစ်ပါတယ်အပြည့်အစုံကိုတော့ဝိုင်းတော်သားကိုဇော်ဝင်းလိုင်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါကမ္ဘာတစ်လုံးအငြင်းငြင်းရေးတရားဥပဒေစိုးမိုးရေးနဲ့လူ့ခွင့်ရေးအခြေအနေတွေတိုးတက်မြင့်မားဖို့အတွက်နိုင်ငံအသီးသီးကခေါင်းဆောင်ဟောင်းတွေအထင်ကရပုဂ္ဂိုလ်တွေနိုဘယ်ငြင်းငြင်းရေးဆုရှင်တွေနဲ့ဖွဲ့စည်းထားတဲ့ The Elders အဖွဲ့ဟာစက်တင်ဘာလ24ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလာကြတာပါသူတို့ရဲ့မြန်မာနိုင်ငံခီးစဉ်ဒုတိယနေ့ဒီကနေ့မှာတော့နေပြည်တော်ကိုသွားပြီးသမ္မတဦးသိန်းစိန်နဲ့တွေ့ပြတဲ့အကြောင်းThe Elders အဖွဲ့ရဲ့သတင်းပြန်ကြားရေးတာဝန်ခံ Ilio Foska VOA ကိုပြောပြပါတယ
်။ Today they were in Naypyidaw and they had a meeting with President Thein Sein and they had meetings with other senior officials and they'll be in Naypyidaw tomorrow morning and then they fly back.
သူတို့ဒီကနေ့နေပြည်တော်ကိုရောက်နေကြပါတယ်။အဲ့ဒီမှာသမရဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့အစ်မြင့်အစိုးရအရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီကနေ့ညနေပြည်တော်မှာပဲရှိနေပြီးမနက်ဖြန်မှာရန်ကုန်မြို့ကိုပြန်လာပြီးတော့သတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပါတယ်။
သမရဦးသိန်းစိန်နဲ့တွေ့ဆုံစဉ်ဘလို့အကြောင်းအရာတွေကိုဆွေးနွေးဖြစ်ခဲ့ကြတယ်။နောက်ဘယ်ဝန်ကြီးဌာနတွေနဲ့တွေ့ဆုံလဲဆိုတဲ့အသေးစိတ်အချက်အလက်ကိုတော့ Elio Fox ကပြောဆိုခဲ့ခြင်းမရှိပါဘူး။အခုမြန်မာနိုင်ငံကိုရောက်လာတဲ့ The Elders အဖွဲ့မှာ American သမရဟောင်း Jimmy Carter, Finland နိုင်ငံသမရဟောင်း Martti Ahtisaari, Norway နိုင်ငံဝန်ကြီးချုပ်ဟောင်းလည်းဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ညွှန်ကြားရေးမှူးချုပ်ဟောင်းလည်းဖြစ်တဲ့ Gro Harlem Brundtland တို့သုံးဦးပါဝင်ပါတယ်။သူတို့ရဲ့ဒီခီးစဉ်ဟာမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေလုပ်နေတာကိုပံ့ပိုးကူညီပေးဖို့နောက်အစိုးရနဲ့လက်နက်ကိုင်အုပ်စုတွေအကြားငြိမ်းချမ်းရေးဖြစ်စဉ်တွေကိုတိုက်တွန်းအားပေးဖို့နဲ့လူမှုအတိုင်းဝိုင်းထဲမှာအချင်းချင်းပြည်လဲအောင်စူးစမ်းပြီးညှိနှိုင်းအပြေရှာဖို့သူတို့တက်နိုင်တဲ့ဘက်ကနေအကူအညီပေးဖို့အတွက်အဓိကလာအောင်ချင်းဖြစ်တဲ့အကြောင်းဒီခီးစဉ်နဲ့ပတ်သက်လို့လိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံအခြေစိုက်မန်ဂိုမီဒီယာကဒေါ်အင်းနှင်းဆွေကသူတို့ရောက်တဲ့နေ့မှာပဲ VOA ကိုပြောပြခဲ့ပါတယ်The Elders အဖွဲ့ရဲ့၃ရက်ကြာခီးစဉ်အတွင်းအနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်အမျိုးသမီးအဖွဲ့စည်းတွေနိုင်ငံရေးဘာသာရေးနဲ့အရဖက်လူအဖွဲ့စည်းတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။တချိန်ကဒီ Elders အဖွဲ့မှာဒေါက်ဆန်းစုကြည်လည်းပါဝင်ခဲ့တာဖြစ်ပေမဲ့လက်ရှိရာထူးလက်ကင်မဖြစ်ဖို့လိုအပ်တဲ့ဆိုတဲ့အချက်ကြောင့်မို့2012ခုနှစ်ကကောင်မွန်မြို့နယ်လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ချင်ခံလိုက်ရတဲ့ဒေါက်ဆန်းစုကြည်ဟာ The Elders အဖွဲ့ကနေအနားယူခဲ့ရတာလည်းဖြစ်ပါတယ်။2002ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့သမရဟောင်းဂျီမီကာတာအနေနဲ့ဒါဟာမြန်မာနိုင်ငံကိုအခုနှစ်အတွင်းမှာဒုတိယအကြိမ်မြောက်လာရောက်လည်ပတ်ခြင်းလည်းဖြစ်ပါတယ်။ The Elders အဖွဲ့ဟာမနေ့ပြန်စက်တင်ဘာလ26ရက်နေ့မှာသူတို့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲပြုလုပ်သွားမှာဖြစ်ပါတယ်ခင်ဗျာ။